ကျန်းကျင်တဲ့မြောက်ပိုင်းသိမ်တီနဲ့တီဘောမြို့တွေကိုအခုရက်ပိုင်းစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေခက်စိတ်စိတ်လှုပ်လာနေပါတယ်။ညီနောင်မာမိတပ်တွေသိမ်းပိုက်ထားတဲ့မြို့တွေကိုအခုလိုဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတွေသေဆုံးဒဏ်ရာရခဲ့တာမှာတီဘောမြို့မှာတော့တီလရှင်တပါးသေဆုံးသွားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့တဲ့ရင်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
။ MMDA ကိုကန့်တပ်တွေရှမ်းပြည်နယ်မြောက်ပိုင်းသိမ်းတီမြို့ကိုအခု2024ခုနှစ်စံပိုင်းကသိမ်းယူခဲ့ပြီးနောက်စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေ၅ကြိမ်နဲ့မနေ့လုပ်ခဲ့တာမှာဒီနေ့အောက်တိုဘာ10ရက်မနေ့အစောပိုင်းကတော့သိမ်းတီမြို့ရဲကရွာတရာဘုံကျဲခံရပါတယ်လူအများအိမ်တွေချိန်မနေ့7ရက်လောက်မှာဘုံကျဲခံရတာကိုသိမ်းတီဒေသခံတူဦးကဗီဒီယိုကိုခုလိုပြောပြပါတယ
်ပါတော့ကြည့်အောင်စုမခဲရွာမှာဖြစ်တာတော့မခဲရွာပေါ့မြို့နဲ့နမိုင်ခွဲလာတော့ဝေးတယ်ဒီမနေ့7ရက်ခွဲလို့ပြောတယ်ထိခိုက်တာတော့အိမ်တဲ့ထိရရဲ့ပြီးတော့လူတော့မထိဘူးလို့လည်းပြောတယ်တချို့ကဟို၅ယောက်ထိတယ်တဲ့လို့လည်းပြောနေတယ
်ဒေတာတွင်သတင်းမီဒီယာတွေမှာလည်းလူ၅ယောက်ထိခိုက်တယ်လို့ဖော်ပြကြပါတယ် MMDA တိမ့်ပိုက်ထားပြီးနောက်ဒီနေ့ဇူလိုင်လ17ရက်နေ့ကနေ18ရက်အတွင်းမှာတိမ့်နီမျိုးကိုလေကြောင်းကနေတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့ပါတယ်18ရက်နေ့တိုက်ခိုက်မှုတုန်းကသိမ်းပြီမျိုးမှဈေးမှာဘုံကျရောက်ပောက်ွဲခဲ့တာကြောင့်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD စီယုံရင်းမှုတူအပါဝင်အရသား၈ယောက်တိစုံပြီး20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။သိမ်းပြီမျိုးနဲ့ကပ်နေတဲ့တီဘောမျိုးပေါ်ကိုလည်းစစ်တပ်ကလေကြောင်းကနေဘုံကျတိုက်ခိုက်ခဲ့ပါတယ်။ TNLA တန်းတက်တွေသိမ်းပိုက်ထိချုပ်ထားတဲ့တီဘောမျိုးကိုအောက်တိုဘာ9ရက်ဗုဒ္ဓနေ့ကလေကြောင်းကနေဘုံဆက်လုံးတဲ့မနယ်ကျဲချခဲ့တဲ့အတွက်ပီလာရှင်တဘာကွယ်လွန်သွားတယ်လို့ TNLA ပြန်ကြားရေးတာဝန်ခံလွေးရီဦးကဗီဒီယိုကိုပြောပါတယ်
။မနေ့ကဒီ9ရက်နေ့ညနေ3နာရီလေးချင်းပါပေါ့နော်ဒီကောင်စီကဒီဝိုင်းတွဲနဲ့လာရောက်ပြည်တော်မှာကျဲတိုက်ခိုက်တယ်အမှပုံမလုံးက30ကျော်ထက်တော့ရှိတယ်ပေါ့လေနော်အဲဒီတိုက်ခိုက်မှုကအရသာမနေ့ကထိခိုက်တယ်များရတယ်အမှပီလာရှင်တဘာကတော့ပြန်ပြီးသွားပြီနောက်ပြီးတော့မှဒေတာခံတဲ့နေလို့ဒီပြည်သူပိုင်းစစ်စစ်တွေလည်းထိခိုက်ပြစ်သွားတာမျိုးတွေလည်းရှိပါတယ်
အော်တိုဘာရှိရဲ့အင်္ဂါနေ့ကလည်းတီဘောမျိုးအပေါ်ဘုံအလုံး90လောက်ကျဲချခဲ့တဲ့အကြောင်းနဲ့ခုလိုဆက်ပြောပါတယ
်။ရှိရနေ့တုန်းကည10နာရီပေါ့နော်။အဲ့ချိန်မှာလည်းစစ်ဆောင်စစ်တပ်လေးတွေနဲ့လာပြီးတော့ပုံကျဲတိုက်ခိုက်တယ်။ဒီမှာဘုံအလုံးက50ကျော်ရှိတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အရတားတွေရဲ့ဒေတာတွေတော့ပြစ်ပြီးသွားတယ်လူတော့တိုက်ခိုက်နေသူရှိ။
တီဘောမျိုးရဲ့အရှိတောင်ပိုင်းလောက်မှာရှိတဲ့မိုင်းရံမျိုးကနေ18မိုင်လောက်အကွာမှာရှိတဲ့တကြားဆက်ကိုလည်းမနေ့အောက်တိုဘာ9ရက်ကစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့လို့အလုံသမား2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာရရှိခဲ့ပါတယ်။ MNDA ကိုကန့်တပ်တွေတင်ထားတဲ့လာရှူးမျိုးကိုစစ်တပ်ကပြန်လည်ထိုးစစ်ဆင်ဖို့မိုင်းရံမှာအင်အားစုစစ်ပြင်နေရဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့လာရှူးမျိုးဘော်ကလည်းရချားဆိုတယ်လို့ဘုံကျဲတိုက်ခိုက်တာတွေရှိနေတာပါ။စစ်တပ်နဲ့တိုက်ခိုက်နေတဲ့လက်နက်ကင်တပ်တွေတင်းယူထားတဲ့နေရာတွေအပေါ်စစ်တပ်ကနေကြောင်းကနေတိုက်ခိုက်ပုံကျဲနေတဲ့အတွေ့ဒေသခံအရပ်သားတွေတေဆုံထိခိုက်နေတဲ့အပေါ်လူအခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်စစ်ကောင်စီကိုလေရင်စီတွေမယောင်းဖို့လဲလူအခွင့်အရေးအဖွဲ့တွေကတောင်းဆိုနေကြပါတယ်စစ်ကောင်စီကတော့ပုံကျဲတိုက်ခိုက်နေတာဟာပြစ်မှတ်ကိုအသေးချချိန်ပြီးတိုက်ခိုက်တာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့က VOA မြန်မာပိုင်းကိုပြောကြားထားပါတယ
်တချို့တော့သူတို့ဝင်ရောက်နေရာယူထားတဲ့ဒါရှိုးတို့မိုးကုတ်တို့လိုတီဘောတလူနေရာမျိုးတွေမှာပြည်သူလူထုကိုဖိနှိပ်နှိပ်စက်နေတာလေနှင်ထုတ်တာတွေရှိကြပါလေ။ဒါနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့ဒီကြောင်းတိုက်ခိုက်တဲ့နေရာမှာဒီပြင်တရင်ကောအခြားတရင်တွေကိုတိကျမှုရှိမှလာတိုက်ခိုက်ခြင်းဖြစ်ပါတယ်။ဒါတောင်းကြမှုနိုင်ငံစစ်ပွဲမှာပြည်သူအသက်ဝင်စည်းစိမ်နိုင်ငံတော်အချုပ်အခြာအာဏာကာကွယ်ဖို့အတွက်ဆောင်ရွက်ရမယ့်လုပ်ငန်းတွေပဲဖြစ်တယ
်။ဩဂုတ်လ26ရက်ကနေအောက်တိုဘာ6ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်းကတီဘောကြောင့်မဲနောင်ချိုလာရှိုးနဲ့မိုင်းရင်စားတဲ့မြို့တွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရပ်သား55ဦးသေဆုံးပြီး139ဦးဒဏ်ရာရရှိခဲ့ကြောင်းရှမ်းလူအခွင့်ရေးမှန်တိုင်းအဖွဲ့ကတင်ထုတ်ပြန်ထားပါတယ်။စာတင်ကြောင်းဖျားစီတီဟိုတယ်နဲ့တက္ကသိုလ်အပါအဝင်အဆောက်အဦ450ကျော်ပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ။